အခုလိုမိုးများတဲ့ဇူလိုင်ဩဂုတ်လတွေရောက်ပြီဆိုရင်ရန်ကုန်မြို့တော်နေပြည်သူလူထုတွေနှစ်ဆင်ခံစားရတာကလမ်းမတွေနေအိမ်မြင်ကြီးတက်တွေပေါ်ရေလွှမ်းတဲ့ဒုက္ခပါပဲ။မြင်ကြီးတက်တွေမှာနေထိုင်သူတွေကနေစရာခက်ခဲစီးပွားရေးလုပ်ငန်းရှင်တွေကုန်ပစ္စည်းတွေပျက်စီးရတယ်လို့လမ်းမပေါ်ကရေတွေကြောင့်ကားတွေသွားဖို့အန္တရာယ်များပြီးနေ့စဉ်လုပ်ငန်းခွင်တွေမှာပါထိခိုက်ရပါတယ်။ရေမကြခင်ရေမြောင်းပေါက်ထဲနင်းမိလို့အသက်ဆုံးရှုံးရထိခိုက်ဒဏ်ရာရတဲ့တဲ့တွေလည်းကြားရတတ်ပါတယ်။မတန့်ရှင်းတဲ့ရေတွေနဲ့ထိတွေ့တာကြောင့်ကျန်းမာရေးပြဿနာတွေကလည်းနောက်ဆက်တွဲလိုက်လာတတ်ပြန်ပါတယ်။ရေကြီးရေရှမ်းရခြင်းမှာအကြောင်းရင်းများစွာရှိပေမဲ့ရန်ကုန်လိုမြို့ပြရေရှမ်းမှုမှာတော့အဓိကကျတာဟာမြို့ပြတည်ဆောက်မှုနဲ့ရေမြောင်းစနစ်ဖြစ်တဲ့အကြောင်းအမျိုးသားရေအရေးမြစ်ကော်မတီအဖွဲ့ဝင်ဆက်မြောင်းအင်ဂျင်နီယာဦးချူချူကပြောပါတယ်
။ကျွန်တော်ကြီးတို့ဟိုနောက်အနေမဲအေရာရှိတော့အဲ့ဒီနေရာကိုမြို့ပြကျေလာခါကျွန်တော်တာနာဆိုင်အပေါင်းဝင်လူတွေကဘာလို့လဲဆိုတော့အဲ့ညာတွေကအေးရေးဆောက်ပလေတယ်ဆောက်ရတဲ့ခါကျအဲ့မှာမြေဖို့တယ်အိမ်ဆောက်တယ်အမလို့ချရတဲ့ခါကျမူဝါမြေကကြေးကဟာသူကဝိဆန်နေရာမရှိတော့ဝိဆန်နေရာရှိတဲ့ခါကျရင်သူကအဲ့ဒီနေရာဝိပရမဖြည်းဖြည်းချင်းပြန်စိတ်ဖြစ်တော့ဟုတ်ကဲ့ဝိဆန်နေရာရှိတဲ့ရေတွေကတော့ချောင်းနေမုန်းနေတဲ့ရေကြီးတော့ဘူးအနည်းဆုံးနေရာပို့ပြီးရေကြီးပါတယ်အဲ့ဒါလဲအဲမြို့ပြ land use policy လူတွေကညောင်းစွာအမိုက်ချစ်စာတို့ပေါ်ထားရကြကြီးစမြောင်းတွေလည်း efficiency မရှိတော့ဘူးနဲ့တပွက်တော်မရှိတော့ဘူးနဲ့ပိုက်နဲ့ပိတ်နေတယ်ဂျုံရပါတယ်ဆိုတော့ကန်တော်ကြီးဆိုလို့ချင်းသူ့ပြင်းထဲမှာရှိတဲ့ဆွေကောင်ဆင်းလာရည်တို့ဘုရားဆင်းလာရည်တို့အကုန်လုံးသူ့ထမသူ့လောင်းတော့တော့ဒီအောက်ဖက်ကပင်လာတော်ညောင်းမှာရေးကြည့်ရတော့အများကြီးသက်သာသွားတယ်အမျိုးရှိပါတယ်ဒါပေမဲ့အခုတော့လေအဲဒီပဲဒီမျိုးပေါ့တဲ့ခါကျအဲ့ဒီကိုရေဝင်ခံမှုတော့ရှိခါကျအဲ့အမျိုးတွေတွေးခေါ်မှလည်းရှိပါတယ်
လူဦးရေ9တန်းကျော်နေထိုင်တဲ့ရန်ကုန်မြို့မှာမြို့နယ်အလိုက်ခေါင်းဆောင်မှုအပေါ်မူတည်ပြီးပြောင်းလဲလာတာတွေရှိတဲ့လောက်ရှိပေမဲ့လူတို့ရဲ့အသိပညာကတော့တိတိတသာပြောင်းလဲလာတာမတွေ့ရဘူးလို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့မဆန္နာလွင်ကပြောပါတယ်
။အရင်နှစ်တည်းတုန်းကဆိုလို့ရှိရင်ဒီဆင်ရွင်းရေမြောင်းပေါ့အဲ့အမိုက်တွေနဲ့အဲ့လိုပွားထားပြီးအဲ့လိုဖြစ်တော့ဒီအစိုးရရှင်းလိုက်တဲ့ခါကျတော့တအားကြီးကောင်းရတဲ့ရည်စည်းရလာလဲကောင်းရတဲ့တန်ချင်းသွားတဲ့အနံ့အသက်တွေမရှိတော့ဘူးဆိုတော့ကျွန်တော်တို့လည်းဝမ်းသာတယ်အဲ့နာကြောင့်ဟာတကယ်ကောင်းနေဆိုပြီးပါတော့အဲသိမ့်မကြပါဘူးတလနလပြီးတော့အဲကြွကြွအီဒီကမျောလာပြီအထုတ်တီးနဲ့ပြစ်ထားတာမြင်မကောင်းဘူးဆိုတော့ခါကြတော့ဒီလှုပ်ပေးတဲ့လူကတော့လှုပ်ပေးနေတာပဲဒါပေမဲ့ပြည်သူတွေအနေနဲ့ဗျမ်းမတာတွေအမိုက်ပြစ်တဲ့ခါကြတော့သိမ့်မကြဘူးအဲ့ဒီမှာအမိုက်ကပွာလာဗျာရော
တကယ်တော့ရန်ကုန်မြို့ဟာအင်္ဂလိပ်ဦးစိုးစင်ခက်ကအရှိတောင်အားရှမှာစနစ်ကျပြီးတော့တန့်ရှင်းတဲ့မြို့တစ်မြို့အဖြစ်လူသိများပါတယ်။1898ခုနှစ်မှာတည်ထောင်ခဲ့တဲ့ဘုံဘေးမြို့ပြတိုးတက်မှုစီမံကိန်းရဲ့လွှမ်းမိုးမှုနဲ့ရန်ကုန်မြို့ပြတိုးတက်မှုစီမံကိန်းကို1920မှာတည်ထောင်ခဲ့ပါတယ်။1928မှာတော့ရန်ကုန်မြို့ပြတိုးတက်မှုစီမံကိန်းကိုအတူယူပြီးစင်ကာပူမြို့ပြတိုးတက်မှုစီမံကိန်းကိုတည်ထောင်ခဲ့ပါတယ်။စင်ကာပူကိုရောရန်ကုန်မြို့ပြစီမံကိန်းကိုပါဘိတုကဒေါက်တာဝီလျံမောင်ဂိုမော်ရီကဦးဆောင်ရေးဆွဲခဲ့တာပါအဲ့ဒီစီမံကိန်းတွေထဲမှာရေနှုတ်မြောင်းစနစ်မိန်လာနဲ့ရေစိုးနှုတ်စနစ်ပြည်သူ့ကျန်းမာရေးစနစ်လမ်းနေချက်ထွင်ရေးမြေယာပြုပြင်ရေးစနစ်တန်မိုးနဲ့အင်ယာတိဆောက်ရေးစနစ်နဲ့တောက်သုံးရေနဲ့စွန့်ပစ်ရေးစီမံမှုစနစ်တွေအားလုံးပါဝင်ပါတယ်21ရာစုတည်းဝင်ရောက်လာချိန်မှာတော့စင်ကာပူနိုင်ငံရဲ့စနစ်ကျမှုတန့်ရှင်းမှုဟာကမ္ဘာကျော်သွားပါပြီလေဘက်လေးတန်ပင်လယ်ရေဝိုင်းရံနေတာမို့ရေလွှမ်းမှုဖို့အင်မတန်လွယ်ကူတဲ့စင်ကာပူနိုင်ငံကအာဏာပိုင်တွေဟာပင်လယ်ရေမျက်နှာပြင်မြင့်တက်မှုအတွက်တီးတန့်အရန်အတားတွေဆောင်ရွက်ထားသလိုမိုးများလို့မြို့တွင်ရေလွှမ်းမှုမှုကနေကာကွယ်ဖို့ရေမြောင်းစနစ်ကိုအထူးတလဲအလေးထားပြုပြင်ထားပါတယ်။ပြည်သူလူထုလိုက်နိုင်ရမယ့်အပိုင်းမှာလည်းပြင်းပြင်းထန်ထန်ကန့်တွဲပါတယ်။ပလတ်စတစ်ရေသတ်မှုတွေအစားရေပြန်ထည့်ပြီးတော့တောက်နိုင်တဲ့ဘူးတွေဆောင်ကြဖို့တိုက်တွန်းသလိုတောက်ရေကိုနေရာတိုင်းမှာဖြည့်နိုင်အောင်ရေပိုက်လိုင်းကဖြန့်ဝေတဲ့ရေကိုလည်းကျန်းမာရေးအတွက်အပြည့်အဝအန္တရာယ်ကင်းအောင်စီမံထားပါတယ်။မိုးရေတွေကိုအတားအဆီးမဲ့စီစဉ်နိုင်မဲ့ရေမြောင်းစနစ်အပြင်ရေမြောင်းအသေးတွေကနေရေမြောင်းအကြီးစီစီစဉ်အောင်အဲဒီကမှရေလောင်ကန်ထဲရအောင်စီစဉ်ထားပြီးမိုးရေကိုပြန်အသုံးချတယ်လို့စင်ကာပူမှာနေထိုင်တဲ့ဆက်လုပ်ရေးအင်ဂျင်နီယာကိုအောင်အောင်ထူးကပြောပါတယ်
။စင်ကာပူနိုင်ငံမှာမိန်လာစနစ်နဲ့ရေမြောင်းစနစ်လို့အကျဉ်းအဖြစ်နှစ်မျိုးရှိပါတယ်။လူနေအင်သာရေချိုကမ်းများသောတောက်ဆန်ဆက်ရုပ်လို့နေရာထွက်တဲ့ညဉ့်ညားရေများဟာမိန်လာစနစ်ထဲသို့စီဝင်ကြတာဖြစ်ပြီးရေတန့်ဆင်ဆက်ရုပ်များမှပြန်လဲတန့်ဆင်ပြီးဖြန့်ဝေပါတယ်။မိုးရေကိုတော့ရေနှုံများများမှတဆင့်ရေကန်ကြီးများထဲသို့စီဝင်စေပြီးလူအများသုံးဖို့ရေတန့်အဖြစ်ပြန်လဲအသုံးပြုပါတယ်။ဒီစနစ်များဟာမြန်မာပြည်နဲ့ထပ်တူထပ်များဖြစ်ကြပြီးလူတူကလိုက်နာမှုနဲ့မဖြစ်မနေလိုက်နာဖို့လှုပ်ဆောင်နိုင်ဖို့သာအရေးကြီးပါတယ်
။မ ညီမနိုင်ငံမှာအနာပိုင်နေရညွန့်ကြားချက်တွေကိုလူတို့ကမဖြစ်မနေလိုင်းနာအောင်လှုပ်လို့ရခဲ့တဲ့အပိုင်းတွေရှိပါတယ်။အခုရေမြောင်းသုံးချက်မှုနဲ့အမိုက်ပြတ်တဲ့စနစ်မှာလည်းသက်ဆိုင်ရာတာဝန်ရှိသူတွေကစနစ်တကျအစီအမံပေးမဲ့အပိုင်းနဲ့လူတို့ကမဖြစ်မနေလိုင်းနာရမဲ့အပိုင်းတွေကိုPPCC ကင်တွယ်နိုင်မယ်ဆိုရင်မွေးရည်ရောက်တိုင်းပြည်သူလူထုရင်ဆိုင်နေရတဲ့ရေလွှမ်းမှုချင်းပေးကနေအနည်